ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာကုန်တင်ကားနဲ့တည်ဆောင်လာတဲ့ကာလတန်ဖိုးထိုင်းဘက်ငွေတန်ပေါင်း3000နီးပါးတန်ဖိုးရှိတဲ့စစ်ကြောစီးပြားအပြားကြီး15ဒဏ်နီးပါးကိုထိုင်းရဲကပြီးခဲ့တဲ့သတင်းပတ်ကိုစနေနေ့ကဖမ်းဆီးရမိခဲ့ပါတယ်။ဒါဟာ2018ခုနှစ်ထဲမှာအများဆုံးဖမ်းမိခဲ့တာလို့ထိုင်းအာဏာပိုင်တွေကဆိုပါတယ်အကြောင်းဆုံးမအေးမှသတင်းပေးပို့ထားတာနားဆင် မှာဂျွန်လ၂ရက်နေ့ကဖမ်းဆီးမိခဲ့တဲ့စိတ်ကြွစီးတွေဟာ2018ခုနှစ်ထဲမှာအများဆုံးအလုံးရင်းနဲ့ဖမ်းမိခဲ့တာဆိုပြီးထိုင်းရနာပိုင်တွေကဆိုပါတယ်ဒီစေးဝါးတွေဟာမြန်မာနိုင်ငံအတွင်းကဝလူမျိုးစုတွေထိန်းချုပ်ရနယ်မြေကဖြစ်တယ်ဆိုပြီးရဲမှူးကြီးချလန်ကရစ်စီဘိုရန်ကဂျွန်လ၃ရက်နေ့ညနေပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြောဆိုသွားပါတယ်ရဲမှူးကြီးပြောဆိုသွားတာကတော့စိတ်ကြွစေးပြား14တန်း9သိန်း3600ကိုအစိမ်းရောင်ကျောပိုးအိတ်85အိတ်မှာထုတ်ပေါ်တည်ဆောင်လာတာဖြစ်ပြီးမဲရင်ခရိုင်ကြေးရွာ၅အုပ်စုအတွင်းကရဲစစ်စရေးဂိတ်မှာရက်တက်ရှာဖွေရာကနေဖမ်းဆီးမိခဲ့တာလို့ဆိုပါတယ်ဒီနောက်စိတ်ကြွစီးတွေတည်ဆောင်လာတဲ့အဲ့ဒီကားရဲ့နောက်မှာလိုက်လာတဲ့ Toyota Pickup ကအနက်ရောင်ကားတစ်စီးကိုလည်းဖမ်းဆီးထားတယ်လို့လည်းဆိုပါတယ်၆ဘိန်းကုန်တင်ကားကြီးနဲ့စိတ်ကြွစီးတည်ဆောင်လာတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းဆီးစစ်ဆေးခဲ့ရမှာတော့ဒီမူရစ်စေးဝါးတွေကိုအယုဒ္ဓယပြည်နယ်အတွင်းကမူရစ်ကုန်တယ်တွေထံလွှဲပြောင်းပေးရမှာဖြစ်တဲ့အကြောင်းဝန်ခံခဲ့ပါတယ်ကလာတံပိုးဗတ်တံပေါင်း3000နီးပါးတံပိုးရှိတဲ့စိတ်ကြွစီးတွေဟာမြန်မာနိုင်ငံအတွင်းကဝလူမျိုးစုတွေရဲ့နယ်မြေကဖြစ်တယ်လို့ရဲမှူးကြီးကထုတ်ပေါ်ပြောဆိုသွားပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာမူရစ်စေးဝါးစက်ရုံတွေတည်ထားပြီးတနေ့တနေ့တန်းနဲ့ချီထွက်နေတဲ့စိတ်ကြွစီးတွေဟာထိုင်းမြန်မာနယ်ကြားဒေသတွေစီကိုဝင်ရောက်လာနေတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကအမြဲပြောဆိုလေးရှိပါတယ်။ထိုင်းမြန်မာနယ်ကြားဒေသတွေမှာမူရစ်နေနေရေးတွေကိုတုံးမြင့်လှုပ်ဆောင်လာနေတဲ့အတွက်ဒီလပိုင်းတွေအတွင်းမှာထိုင်းနိုင်ငံအတွင်းပိုင်းဒေသတွေစီကိုအလုံးရင်းနဲ့ရွှေ့ပြောင်းတည်ဆောင်နေတာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။မကြာခဏဆိုသလိုထိုင်းဘက်ကဆွဆွဲချက်တွေနဲ့ပတ်သက်လို့ UWSA ဝတ်တပ်ဖွဲ့ကတော့ထိုင်းဘက်ကဆွဆွဲတယ်လို့မဟုတ်ကြောင်းအဲ့ဒီဒေသဘက်မှာဝတ်တပ်ဖွဲ့တွေအခြေချတာမရှိဘူးလို့လည်းရှမ်းပြည်လားရှိုးမြို့အခြေစိုက်တစ်ဆက်ရုံရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ VOA ကဆက်သွယ်စင်မှာပြောပြခဲ့တာပါပြီးခဲ့တဲ့ရက်တွေကပဲမြန်မာနိုင်ငံကနေမလေးရှားနိုင်ငံတဲကိုတင်ပို့လိုက်တဲ့ကုန်ကစ်တာတစ်ခုအတွင်းမှာကာလတန်ဖိုးအဖြစ်မလေးရှားရင်းကစ်ငွေ83တန်တန်ဖိုးရှိတဲ့မူရစ်စိတ်ကြွစီ1186ကီလိုကိုမလေးရှားနိုင်ငံမှာအများဆုံးဖမ်းမိခဲ့တယ်လို့လည်းမလေးအနာပိုင်တွေကပြောပါတယ်စိတ်ကြွစီးတွေနဲ့ပတ်သက်လို့အာရှနိုင်ငံအတွင်းမှာအဓိကထုတ်လုပ်ရောင်းချနေတာတွေကြီးထွားလာနေတဲ့အတွက်ကမ္ဘာလုံးဆိုင်ရာကျန်းမာရေးကိုချိန်ချောက်မှုအသွင်ဖြစ်နေတယ်လို့လည်းကုလသမဂ္ဂမူရစ်စည်းဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကလည်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းမြန်မာနယ်ကြားလမ်းတွေကနေဝင်ရောက်လာနေတဲ့စိတ်ကြွစီးတွေကြောင့်မေလအတွင်းမှာပဲစိတ်ကြွစီးတန်း30ကျော်လောက်ဖမ်းဆီးမိခဲ့တာပါ။ထိုင်းနိုင်ငံကတော့သူတို့နိုင်ငံဟာမူရစ်စေးဝါးနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရကြောင်းဒီအတွက်မြန်မာအစိုးရနဲ့ပူးပေါင်းပြီးဇက်တိုက်ဖမ်းဆီးတိုက်ချက်မှုတွေအရှိန်မြင့်လှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်